ရခိုင်မျိုးရပါတီ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရတဲ့တော်မျိုးနဲ့တရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှမတရားအသင်ဆက်သွယ်မှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုစစ်တွေအချင်းထောင်ကနေရတဲ့တော်တရားရုံးကိုခေါ်ဆောင်လာတဲ့ရေလန်ခီဟာအနေနဲ့များလို့နယ်လို့လည်းအမှုလိုက်ရှင်တွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကွန်ညာဝင်းအောင်ကတင်ပြထားပါတယ
်။မြောက်ဦးအဓိကရုံးနဲ့ဆက်ဆက်ပြီးစစ်တွေအချင်းထောင်မှာဖမ်းဆီးချုပ်နှောင်ထားတဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရသေတော်မြို့နယ်တရားရုံးမှာနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေးကားငယ်အပြင်မတရားအသိပုံမှန်ဆက်ခွန်မြင်းဆောင်တစ်တို့နဲ့ဇန်နဝါရီလ29ဒီကနေ့မှာအစိုးရဘက်ကအမှုဖွင့်တရားစွဲဆိုလိုက်ကြောင်းစာရေးဆရာကိုဝေဟင်အောင်အတွက်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့ရှေ့နေတော်အေးနုစိန်ကပြောပါတယ်
အမှုစာချုပ်စွဲဆိုလိုက်တာပေါ့ရစတကြီးဥပဒေပုံမှန်905ခါခွေးကားငယ်နဲ့တမှုစွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆက်ခွန်တင်းနဲ့တမှုစွဲတယ်။အခုစွဲတင်တဲ့အဆင့်ပဲ။ဒီနေ့ကျမတော့ဥပဒေအောက်ကမှုလိုက်ပေးမယ်ဆိုပြီးတော့ရှင်းနေကိုယ်စလေစွဲစာတင်သွင်းတယ်ပေါ့
။ဆိုင်းစရာကိုဝေဟင်အောင်အတွက်အမှုလိုက်ရှင်းနေတွေအဖြစ်ဒေါ်အေးနုစိန်နဲ့ဒေါ်ဦးတန်းခိုင်တို့ကဒီကနေ့ကိုယ်စလေလွှဲစာတင်သွင်းခဲ့ပေမဲ့ဒေါက်တာအေးမောင်အတွက်တရားရုံးမှာရှင်းနေကိုယ်စားလှယ်လွှဲစာလာတင်သူမတွေ့ရဘူးလို့ဒေါ်အေးနုစင်ကပြောပါတယ်ဒေါက်တာအေးမောင်အမှုအတွက်ရှင်းနေလိုက်ပြီးမဲ့သူနှစ်ဦးရှိတယ်လို့သူသိထားကြောင်း ANP ပါတီအထွေထွေအတွင်းမှဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့သိနေတာကတော့ဒေါက်တာအေးမောင်အတွက်အရင်တော့ဥပဒေခရိုင်ဥပဒေရရှိလုပ်ခဲ့တဲ့ဦးဆိုင်ရှင်မောင်နဲ့ဦးကျော်ညွန့်မောင်ဆိုတာလိုက်မယ်လို့ကျွန်တော်တို့သိတယ်နောက်တစ်ခုကထောင်ထဲမှာလည်းဒေါက်တာအေးမောင်နဲ့ဥစားရှိမောင်နဲ့ဥကျော်ညောင်နဲ့တွေးပြီးပြီလို့ကျွန်တော်တို့သိရပါတယ
်။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရသေတော်မှာတရားရုံးထုတ်ဖို့အတွက်မနေ့6နိုင်လောက်မှာစစ်တွေအချင်းထောင်ကနေရဲလုံညုံရေးချန်ရံပြီးပင်လယ်ဘက်ကနေဆက်လီငယ်နဲ့ခေါ်ဆောင်လာတဲ့အတွက်အသက်အန္တရာယ်များတဲ့အခြေအနေမှာရှိခဲ့ကြောင်းရှင်းနေဒေါ်အေးနုစိန်ကပြောပါတယ်
။စစ်တွေထောင်ကနေအမြင့်ကျွန်းအဲ့ဒီမင်းဆောင်တရားအောက်ကနေဆက်လီနဲ့ပင်လယ်ဘက်ပတ်ပြီးတော့ခေါ်လာတယ်အေးရမခံနိုင်ဘူးပေါ့လေတုံးနေရတာပဲအေးအားကြီးလို့ဆိုတော့ဒေါက်တာအေးမောင်ကပြောတယ်ဝင်းဟောင်လည်းပြောတယ်လုံဆောင်ရေးကြီးတက်တက်၁၈ရောက်ပါတယ်ဆိုတော့စက်လေကလည်းအရန်သေးတယ်ရာသီဥတုကြောင့်ဆိုင်းကလည်းအရန်ထန်တယ်အဲ့တော့စိုးရရတဲ့အနေထားပေါ့နော်ဒါနဲ့အပြင်မှာဒီလမ်းကြောင်းတိုင်းပဲပို့မယ်ဆိုရင်စက်လေအကြီးကြီးတစည်းစီစဉ်ပေးဖို့ပြောခွင့်ရခဲ့စေခြင်းနဲ့
ဒေါက်တာအေးမောင်တို့ဒီကနေ့ပထမဦးဆုံးရုံးထုတ်ချိန်မှာရသေတော်မြို့နယ်အတွင်းလုံညုံရေးတင်းကျပ်ထားတဲ့အခြေအနေနဲ့ပတ်သက်လို့သူ့အတွေ့အကြုံကိုဒေါ်အေးနုစင်ကပြောပြပါတယ
်။လုံညုံရေးကတော့တော်တော်လေးတင်းကျပ်ထားပုံရတယ်။ကျမကလည်းစစ်တွေရသေတော်ကားလန်းဆိုတာတကားလုံနေတဲ့နေရာကခလီနဲ့ပဲကူးရတာကိုအဲ့နားရောက်သွားတော့ကျမတို့ကကူးပြီးမရှိဘူးဆိုတာဖြစ်သွားတယ်။အဲ့တော့ကျမတို့ကကိုယ်အဆက်ဆက်နဲ့ပေါ့လေစပီးပုတ်လေးတစည်းလှမ်းမှာပြီးတော့ပြင်ခေါင်ဆိုတဲ့ရွာဟောင်းပေါ့အဲ့ဒီနေရာကနေပြီးတော့ကျမတို့ကူးပြီးတော့ရသေးတော်သွားလိုက်တယ်အဲသွားပြီးတော့ကျမတို့ရှင်းနေကိုယ်စားလဲလွှဲစားတင်တာပေါ့
ရသေးတော်တရားရုံးမှာဒေါက်တာအေးမောင်တို့နှစ်ဦးအပေါ်ဆွဲဆိုတဲ့ပုံမှန်905စက်ကွန်တစ်တုနဲ့ပတ်သက်လို့ဦးထွန်းအောင်ကျော်ကအခုလိုမှတ်ချက်ပေးပါတယ
်ဒီဒီဇင်ဘာ31ရက်ရခိုင်အချုံချာအားနဲ့ကြားဆုံးတဲ့နေ့လှုပ်လာတာ2013ကတည်းကလှုပ်လာတာအမေမဒီကပ်စနတီတခုမှမဖြစ်ခဲ့ဘူးဒေါက်တာအင်မွန်တို့ကိုဝင်းအောင်တို့ကခုရင်ထဲမှာရှိတဲ့စကားကိုလွတ်လပ်စွာပြောဆိုပိုင်ခွင့်အနေနဲ့ကျဉ်းသုံးတယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်တယ်ခုရဲ့သမိုင်းထောက်ထားနဲ့ခုဖြစ်စီနေတဲ့ဆန္ဒကိုဗဒန်နဲ့ပြောရင်လည်းနိုင်ငံတော်ကိစ္စဖောက်ပြက်ပုံကားတယ်ဆိုတာကတော့အင်မတန်ကြီးလေးလွန်းတယ်နောက်တစ်ခုကမသိတော့ဘူးလို့လည်းကျွန်တော်အနေနဲ့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဒေါက်တာအင်မွန်တို့နှစ်ဦးကိုလာမယ့်ဖေဖော်ဝါရီ9ရက်နေ့မှာဒုတိယအကြိမ်ရုံးထုတ်မှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝေးအောင်ပါရှင်